ပြီးခဲ့တဲ့နှစ်နှစ်တာကာလ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကဒီမိုကရေစီနှီးချရွေးကောက်ခံအရသာအစိုးရကိုစစ်တပ်အာဏာသိမ်းဖျောက်ချခဲ့စဉ်ကတည်းကမြန်မာနိုင်ငံဟာနှစ်ဆိုင်တဲ့ကြောက်ထဲကိုကြာဆင်းသွားပြီးအချက်အတဲမျိုးစုံကြုံတွေ့နေရတယ်လို့ UNOHCR လူ့အခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဘိုကာတက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါနဲ့ပတ်သက်လို့မဟာမင်းကြီးဘိုကာတက်ရဲ့ပြောရေးဆိုခွင့်ရှိသူဂျယ်ရမီလော်ရန့်စ်ကမြန်မာနိုင်ငံဟာလူ့အခွင့်အရေးဆိုင်ရာမှာဆိုးဝါးဆုပ်ယုပ်ကြာဆင်းနေပြီလို့ပြောလိုက်ပါတယ်။အရသာပြည်သူတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့စစ်တပ်ဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်နေပြီးအကြမ်းဖက်မှုတွေကိုထိမ့်မရသိမ့်မရနိုင်အောင်ဆိုးဆိုးဝါးဝါးပြုလုပ်နေတယ်လို့သူကပြောပါတယ်
။ Far from being spared, civilians.
အရေးပေါ်စစ်ပဲတမတ်မခွဲကြပဲမြန်မာစစ်တပ်ဟာပြည်သူတွေကိုတိုက်ခိုက်ရမှာအမြောက်လက်နက်ကြီးတွေလေကြောင်းကနေပစ်ခတ်မှုတွေတရားလက်လွတ်နှင်းပန်းနှိပ်စက်တပ်ဖြတ်တာတွေနဲ့ကြေးရွာတွေကိုမီးရှို့ဖျက်ဆီးတာတွေကိုကျွလွနေပါတယ
်စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့အနည်းဆုံးလူပေါင်း2900နီးပါးတေဆုံးခဲ့တယ်လို့အစိုးရကစားတွေအရာသိရှိရပြီးဒါတောင်မှအရေးအတွက်ကိုရှော့ပေါ်ပြီးခံမှန်းထားတာလို့ယုံကြည်ရကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောပါတယ်ဒါအပြင်အကြမ်းဖက်နှိပ်စက်တပ်ဖြတ်မှုတွေကြောင့်အရသာ9000ဟာလေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြရပြီးလူပေါင်း1,300,000လောက်ဟာ IDP ပြည်တွင်းဒုက္ခသည်တွေအနေနဲ့ပုန်းရှောင်နေရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဟာအခုလိုဘေးဆိုးကပ်ဆိုးအခြေအနေတွေကနေထွက်ပေါက်ရဖို့ကတော့လွယ်ကူတဲ့အခြေအနေမှမရှိဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးတက်ကပြောပါတယ်တောက်ချာနေကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်ထဲမှာဆိုရင်မြန်မာစစ်ကောင်စီဗိုလ်ချုပ်တွေဟာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ငြိမ်းချမ်းစွာဖြည့်ရှင်ပေးရေးဘုံသဘောတူညီချက်၅ရပ်ကိုမလေးမစားလိုက်နာမှုမရှိတာကိုတွေးရတယ်လို့ပြောပါတယ်လူခွေးဆရာမာမင်းကြီးအနေနဲ့မြန်မာနိုင်ငံရဲ့အကြက်အတဲကိုဖြည့်ရှင်မှုအတွက်တခြားနီးလန်းတွေကိုလည်းဖော်ထုတ်ခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူလော်ရန့်စ်ကပြောပါတယ်အဲ့ဒီအထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့နဲ့အတူနိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးရေးဆိုတဲ့အချက်လဲပါဝင်ပါတယ
် Restoring respect for human rights is a key to ending the crisis.
ဒီဆိုမှုအတွက်အရေးကြီးတဲ့တော်ချက်တစ်ခုကတော့လူ့အခွင့်အရေးကိုလေးစားလိုက်နာမှုပြန်လည်ရရှိစေဖို့ဖြစ်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဗိုလ်ချုပ်တွေအနေနဲ့သူတို့ကိုယ်တိုင်ကလွဲပြီးဆွေးနွေးမှအပြေမရှာနိုင်တဲ့ဆယ်စုနှစ်ပေါင်းများစွာရက်ဆက်ကြမ်းကြုတ်တဲ့စနစ်တစ်ခုကိုအဆုံးသတ်ဖို့ပဲဖြစ်ပါတယ်။တစ်ဆယ်တည်းမှာပဲရသားပြည်သူတွေအပေါ်တိုက်ခိုက်နေတာတွေလူ့အခွင့်အရေးချိုးဖောက်နေတာတွေအပေါ်မှာကျူးလွန်တဲ့သူတွေအနေနဲ့တာဝန်ယူတာဝန်ခံမှုရှိကြရပါမယ်။
ပြည်ကလေးလာကကုလသမဂ္ဂလူညိုရေးကောင်စီ UNSC ကနေဆယ်စုနှစ်ခုနှစ်ခုကျော်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရှားရှားပါပါဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့ပြီးနိုင်ငံတော်အကြမ်းဖက်မှုမျိုးစုံချက်ချင်းရပ်တန့်ပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ